ဒီကနေ့ကြားရောက်တဲ့2020ပြည့်ကချင်ပြည်နယ်နေ့မှာပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်အဟံတာဖြစ်နေတာပြည်တွင်းစစ်ကြောင့်ဖြစ်ကြောင်းနဲ့ကချင်ပြည်နယ်နေ့ကိုရုံးပိတ်ရမတတ်မှတ်တဲ့အတွက်အာမလို့အာမရဖြစ်ရကြောင်းကချင်နိုင်ငံရေးခေါင်းဆောင်တဦးကသုံးသပ်ပါတယ်။ဒီကနေ့မြစ်ကြီးနားမြို့မှာကျင်းပတဲ့ကချင်ပြည်နယ်နေ့အခမ်းအနားမှာတော့နိုင်ငံတကာကစုအပ်နှင်ခံရတဲ့ကချင်အမျိုးသားတွေကိုဂုဏ်ပြုစုချီးမြှင့်ခဲ့ကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မြန်မာနိုင်ငံလွတ်လပ်ရေးရခဲ့တဲ့နောက်ကချင်ပြည်နယ်အစိုးရဖွဲ့စည်းခဲ့တဲ့နေ့ကိုကချင်ပြည်နယ်နေ့အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့တာအခုဆိုရင်အနည်း90ပြည်မြောက်ခဲ့ပြီဖြစ်ပါတယ်။ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာကအနည်း90ပြည့်ကချင်ပြည်နယ်နေ့မှာပြည်နယ်ရဲ့တိုးတက်မှုအခြေအနေကိုအခုလိုသုံးသပ်ပြောဆိုပါတယ
်။ကချင်ပြည်နယ်ကတော့လွတ်လပ်ရေးနဲ့ဒါဆက်စပ်နေတဲ့ပေါ်ပေါက်လာတာပေါ့နော်။အဲ့ဒါပြည်သူစစ်ကြောင့်ကချင်ပြည်နယ်ဖွံ့ဖြိုးတိုးတက်အောင်လည်းတိတ်ပြီးမလုပ်နိုင်ဘူးဗျာနော်။နောက်တစ်ချက်ကဒီကချင်ပြည်နယ်စာရတာကချင်တိုင်းသားများနေတော့တော်လေးအထွတ်အထိပ်တန်ဖိုးထားတဲ့တည်ရည်ကဒါပေမဲ့ဒီတရားဝင်ရုပ်ပြရဲ့အစ်စ်မတတ်မနိုင်ဘူးဗျာ။အဲ့တော့ကျွန်တော်တို့ဒီကချင်ပြည်နယ်ကိုဒီစစ်တမ်းကြဖွံ့ဖြိုးတိုးတက်အောင်မလုပ်နိုင်သေးတာဒါပြည်သူစစ်ကြောင့်အဲ့ဒါတစ်ခုရှိတယ်။ကျန်တော့ရုံးပိရဲ့မတတ်မပေးနိုင်တာတခုကအားမလို့အားမရဖြစ်ပါတယ်ဆိုတော့ပြောရပါလိမ့်က
မြန်မာနိုင်ငံကနေရာဒေသအတော်များများမှာအပြစ်ခတ်ရစဲပြီးငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပနိုင်ပေမဲ့ကချင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဟာဒီရက်ပိုင်းတွေအတွင်းထိဆက်လက်ဖြစ်ပွားနေစေရှိနေပါတယ်ဒေါက်တာတူးကြကတိုက်ပွဲတွေရစဲပြီးနိုင်ငံရေးဆွေးနွေးပွဲတွေကိုလွတ်လွတ်လပ်လပ်ကျင်းပစေလိုကြောင်းအခုလိုဆက်ပြောပါတယ
်အဓိကအကျဆုံးကဒီနိုင်ငံရေးပြဿနာကြောင့်ဖြစ်တဲ့ပြည်သူစိတ်ကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းရမယ်ဆိုရင်အရင်ကအစိုးရအစစ်စစ်ရတာကိုလက်မခံခဲ့ဘူး။ဒါ2010ခုနှစ်ကပဲတော့ပြန်ရတာကိုလက်ခံပါလေ။ဒါကနိုင်ငံရေးဆွေးနွေးပွဲတော့စထားပြီပါလေ။အခုဒီ2019ရင်လာခံ70ရာစုပြည်လုံးဆိုပြီးတော့ဒုတိယအစည်းအဝေးဖြစ်ချင်စပါခဲ့ပါလေ။ဒါပေမဲ့ဒီတစ်ချိန်တည်းမှာပါဖြစ်လဲဆိုလို့ရှိရင်ချစ်ရေးကိုမရနိုင်ဘူးပါ။တိုက်ပွဲတွေဆက်ရှိနေသေးတယ်။အဲ့ဒါတခုကတော့အနောက်ရှိတိဖြစ်တာပါလေ။အဲ့ဒါကြောင့်လို့ဒီကျွန်တော်ကစီရင်တပ်ပွဲတွေကိုလုံးဝရပ်ဆိုင်ပြီးတော့မှနိုင်ငံရေးပြဿနာနိုင်ငံရေးနဲ့ဖြည့်ရှင်းမယ်ဆိုတော့လွတ်လွတ်လပ်လပ်စိတ်တမ်းကျဝမ်းဝမ်းဖြည့်ရှင်းသွားစီစဉ်တဲ့ဆန္ဒရှိတာပေါ့ဗျာ
ဒီကနေ့ကြောက်တဲ့ကချင်ပြည်နယ်နေ့အခမ်းအနားကိုမြစ်ကြီးနားမြို့စီတောက်ဘူးမနောကွင်းမှာမနက်9:00ကြီးခွဲလောက်ကစတင်ပြီးကျင်းပခဲ့ပါတယ်ဒီအခမ်းအနားမှာနိုင်ငံတကာစုလက်ခံရရှိတဲ့ကချင်မျိုးသားတွေကိုဂုဏ်ပြုခဲ့ကြောင်းအခမ်းအနားကျင်းပရေးကော်မတီအတွင်းမှကိုစောချက်ကပြောပါတယ
်။အဲဒီနေ့ကကျွန်တော်တို့ပြည်နယ်နဲ့ကိုကွန်ပျူတာအားဖြင့်ဝတ်ပြုစုဆောင်ခြင်းဖြစ်ခဲ့ပါတယ်။ဒါကြီးတော့အဲစုချင်းချင်းချင်းဖြစ်ခဲ့နေပါတယ်ဗျာ။အဲစုချင်းချင်းသာကျွန်တော်တို့နိုင်ငံတကာအဝတ်ရတဲ့အဲအောင်မအန်ဖောင်တို့ဆမတိတော်ဆိုင်တော်ဆမတိတော်တို့ကနန်အဲဒီတဲ့ရေရဒေါက်တာခါလမ်ဆမ်ဆွန်အဲပြီးတော့ဖာဒါပေါ့နော်ကျွန်တော်တို့ဝါချောက်ကလန်အဲ့ဒါပါတယ်။ပြီးတော့ဆမားအစ္စတူတန်ပါလေ
ဆီယမလဖိုင်ဆန်းတော်ဟာ2013ခုနှစ်ကဖိလစ်ပိုင်နိုင်ငံကချင်းမြင့်နဲ့ရေမွန်မက်ဆီဆီစုဆီယမလထော်ဂျာနန်က2015ခုနှစ်မှာကုလသမဂ္ဂကချင်းမြင့်နဲ့ And Peace Award နဲ့2019ခုနှစ်မှာဥရောပသမဂ္ဂကချင်းမြင့်နဲ့ Human Award တချို့နှစ်ချင်းအသင်းတော်အဖွဲ့ချုပ် KBC အထူးသဖြင့်တွေ့ရမှုဒေါက်တာ Class Samson က2019ခုနှစ်မှာကနေဒါနိုင်ငံတက္ကသိုလ်ကချင်းမြင့်နဲ့ဒေါက်တာဘွတ်ကတလစ်ဖုံတော်ကြီးဂရန်ဂျွန်လာတော်က2016ခုနှစ်မှာနိုင်ငံတကာရုပ်ရှင်ဇာတ်လမ်းတူစုအောင်လာအန်ဆန်က2019ခုနှစ်မှာ One Middleweight World Championship နဲ့ Esther Tucson က2016ခုနှစ်မှာပူလစ်ဇာဆုတွေရရှိခဲ့တာဖြစ်ပါတယ်။ဒီနေ့ကျင်းပတဲ့2020ပြည့်ကချင်ပြည်နယ်နေ့အခမ်းအနားမှာပင်လုံစာချုပ်ကိုအခြေခံတဲ့ကချင်ပြည်နယ်သမိုင်းဆိုင်ရာပြဿနာကိုတင်ဆက်ခဲ့တယ်လို့ကချင်မျိုးနွယ်စုတွေရဲ့ရိုးရအကပရိတာတေးတူဖော်တွေကိုလည်းကပြတ်တင်ဆက်ခဲ့ကြပါတယ်။ဒီကနေ့ကြောက်တဲ့ကချင်ပြည်နယ်မျိုးကိုနိုင်ငံတော်သမ္မတဦးထင်ကျော်ကလည်းတဝင်းလွာပြပုတ်ခဲ့ပြီးတဝင်းလွာမှာဒီမိုကရေစီနိုင်ငံတော်တည်တည်ဆောက်ရာမှာကချင်ပြည်နယ်ကတိုင်းသားတွေအားလုံးပူးပေါင်းပါဝင်ရေးကိုလည်းတိုက်တွန်းထားပါတယ်။